ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြမရေးကိုဆက်လက်အာရုံစိုက်အရေးယူပေးဖို့ကုလအထွေထွေညီလာခံကတောင်းဆိုလိုက်ပါတယ်။မြမနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြက်တဲဖြစ်ရှင်ရေးရိန်ဂျာဒုက္ခသည်တွေနဲ့အတင်းတမရွှေပြောင်းခံရသူတွေကုဆန္ဒနဲ့ကိုဘေးကင်းလုံခြုံစွာတိတ်ခါရှိရှိပြန်နိုင်မှုရေးရှိတည်တံ့စေရတို့အတွက်ခိုင်မာတဲ့အကြံပြုဆောင်ရွက်ချက်တွေကိုလုံခြုံရေးကောင်စီကဆက်လက်သွားဖို့တောင်းဆိုချက်ပါတဲ့မြမဆိုင်ရာဆုံးဖြတ်ချက်ကိုကုလအထွေထွေညီလာခံကမနေ့ကချမှတ်ခဲ့တာပါ။ကုလထွေထွေညီလာခံအနေနဲ့အခုလိုအတိအကျအချက်တွေကိုလုံခြုံရေးကောင်စီကိုတောင်းဆိုထားတာထဲမှာရက်ဆက်လူမဆန်တဲ့လူခွင့်ချုပ်ပေါင်းမှုတွေကြဲကြဲပြန့်ပြန့်ချိုးဖောက်နေသူတွေအပေါ်တာဝန်ယူတာဝန်ခံမှုရှိလာအောင်အရေးယူပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ကုလထွေမှုချုပ်ရဲ့မြန်မာဆိုင်ရာထူးခြားစွာခံမှုကိုဆက်လက်သတ်တမ်းတိုးဖို့အထူးကိုယ်စားလှယ်အနေနဲ့6လတစ်ချိန်အစီရင်ခံစာတင်ဖို့အပြင်သူ့လုပ်ငန်းတွေပိုထျောက်ရေးဝိုင်းကူပေးဖို့ကိုလည်းဆုံးဖြတ်ချက်ထဲမှာကုလထွေထွေမှုချုပ်ကိုတောင်းဆိုထားပါတယ်။ကုလလုံခြုံရေးကောင်စီအနေနဲ့အထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်တို့အနေနဲ့ကုလရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား IMM နဲ့လူခွင့်ဆိုင်ရာမြန်မာထူးကိုယ်စားလှယ် Tom Andrews တို့နဲ့လည်းဆက်ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျ။